ပြီးခဲ့တဲ့လွတ်လပ်ရေးနေ့ပတ်ဝန်းကျင်ကအထိမ့်သိမ့်ခံရသူ NLD ပါတီဝင်လူငယ်တွေနဲ့ပတ်သက်ပြီးဒီလူငယ်တွေကိုရန်ကုန်မြို့ရဲစခန်းတချို့မှာချုပ်နှောင်ထားရှိတယ်ဆိုတာကြားသိရတဲ့အကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
ရဲစခန်းထဲမှာရှိတယ်အထူးသဖြင့်ကြောက်တာရဲစခန်းမှာရှိတယ်ဆိုတာတော့မနေ့ကတထင်းအဲ့လိုဖြစ်နေတယ်
အခုဆိုဖမ်းခံထားတာအလုံးပေါင်း6ယောက်လောက်ရှိမှာပေါ့လေဆိုတော့အဲ့6ယောက်လောက်ကတော့6ယောက်လို့အဲ့မှာရှိတယ်လို့ကြားတာလားဒီမြင်ရောဘယ်ရဲစခန်းထဲမှာရှိတယ်လို့ကြားသေးလဲခင်ဗျ
ကျွန်တော်ကြားတာက4ယောက်လောက်အဲ့ဒီမှာရှိတယ်လို့ကြားတယ
်ဒီလူငယ်တွေအဖမ်းခံရတာနဲ့ပတ်သက်ပြီးပါတီရဲ့သဘောထားကိုဆက်လက်မေးမြန်းခဲ့ပါတယ်ဦးညံဝင်းကအခုလိုစတင်ဖြေပါတယ
်ကျွန်တော်တို့ကြည့်ရတာတော့လေဒီလူငယ်တွေဟာ NLD လှုပ်ရှားမှုနဲ့တော့ပတ်သက်တယ်လို့မထင်ပါဘူး။ဘာလို့လဲဆိုတော့ NLD ရဲ့လှုပ်ရှားမှုတွေကဥပဒေညှိစွန်းအောင်ကျွန်တော်တို့ဘယ်တော့မှမလုပ်ဘူး။ဥပဒေအရဆောင်ရွက်ပိုင်ခွင့်ရှိတာတွေကိုကျွန်တော်တို့ပုံမှန်လေးလေးဆောင်ရွက်တဲ့အဖွဲ့အစည်းပါ။ဒါကြောင့်အဲ့ဒါနဲ့ပုံမှန်တရားစွဲတယ်ဆိုရင်တော့ဒီဥစ္စာမှားရင်းနဲ့ဆက်ဆွမှုလို့ပဲပြောချင်တယ
်။နောက်တစ်ခုကတော့ဒီပြီးခဲ့တဲ့လွတ်လပ်ရေးနေ့က NLD ပါတီရုံးချုပ်ရှိမှာဒီနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်ပေါ့လေအင်ကြီးအပြားတွေဝင့်ပြီးတော့စမ်းစီတဲ့လှုပ်ရှားမှုလေးတခုကိုပါတီဝင်တွေကလုပ်တယ်လို့သိရပါတယ်။နောက်တစ်ခုကတော့သူ NLD လူငယ်တွေကနေကြီးမှုပြီးတော့သူတို့အင်တာနက်အစားဆောင်တခုထုတ်မယ်ဆိုတဲ့သတင်းလည်းပဲကြားရပါတယ်။ဆိုတော့ဒီကိစ္စတွေနဲ့အများပတ်သက်သလားခင်ဗျ။အခုအဖမ်းခံရတဲ့ကိစ္စတွေက
ကျွန်တော်ပထမတစ်ချက်ဖြစ်တဲ့ NLD ရုံးရှိမှာလွတ်လပ်ရေးနေ့က14 5ရောက်လောက်ဆန္ဒပြတယ်လို့ကျွန်တော်တို့လည်းသိပါတယ်။ဒီဆန္ဒပြမှုဟာ NLD ကစီစဉ်တာမဟုတ်ဘူး။သို့တော်လည်းပဲအဲ့ဒီဆန္ဒပြမှုဟာဥပဒေချိုးဖောက်ခြင်းမရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ချက်ကအင်တာနက်ကိစ္စစာဆောင်ထုတ်မယ်ပါမယ်ဆိုတာကိုတော့ကျွန်တော်မသိပါဘူးခင်ဗျာ။တကယ်လို့ထုတ်ခဲ့ရင်လည်းကျွန်တော်တို့သူတို့ထုတ်တာဟာမိမိတို့ရဲ့လွတ်လပ်တဲ့စိတ်ဆန္ဒထုတ်ဖော်တာပဲဖြစ်မှာပါ။ဒါဥပဒေချိုးဖောက်တယ်လို့ကျွန်တော်တို့တော့မမြင်ပါဘူး
။ဥညံဝင်းပြောပြသွားတာပါ။တစ်ချက်သေးပဲဒီနေ့မနေ့ပိုင်းကကြောက်တရားရေးစခန်းကိုတွားရောက်စုံစမ်းရမှာဇန်နဝါရီလ3ရက်နေ့ကအဖမ်းခံရတဲ့သမီးဖြစ်သူမတ်ထထဲ့အောင်ကိုတွေ့ခဲ့ရတယ်လို့မိခင်ဒေါ်သနန်းဝင်းကပြောပြပါတယ်
။အဲကြောက်တရားရေးစခန်းကိုကျွန်မဝင်သွားလိုက်တာ။ဝင်တဲ့အချိန်မှာအပေါက်ကမှ2ယောက်ရပ်နေတယ်။ကျွန်မထထဲ့အောင်နဲ့တွေ့ကျင်တယ်လို့အဲ့လိုပဲပြောလိုက်တယ်လေ။ရှိလားဆိုလို့ရှိရင်သူတို့ကမရှိဘူးခါထုတ်လိုက်မှာ။ထထဲ့အောင်နဲ့တွေ့ကျင်တယ်လို့ဆိုတော့တွေ့လို့ရမှာမဟုတ်ဘူးတဲ့တယောက်ကကျွန်မကိုပြန်ကြည့်ပြီးတော့ညနေကျော်တင်းသွားမှန်းသိလိုက်ပြီးတော့အထက်မှသွားမေးကြည့်တဲ့တွေ့ရမရတော့မသိဘူးတဲ့ဒါပဲပြောလိုက်အဲ့ဒါကျွန်မအထက်ကိုတန်းဝင်သွားတယ်
အဲ့ဒီသွားတဲ့အချိန်တော့မတက်တဲ့အောင်ကကြောက်တရားရဲစကားမှရှိတယ်ဆိုတာဒေါ်သနန်းဝင်းအနေနဲ့သိလို့လားခင်ဗ
ျနည်းနည်းသတင်းအဆအနလေးပေါ့နော်အဲ့ဒီလိုမျိုးအဲ့ရဲစခန်းတို့ဟိုဟာတို့မှလိုက်ပြီးစုံစမ်းမှဆိုပြီးတော့ကျွန်မကိုပြောတဲ့လူရှိလို့အဲ့ဒါနဲ့ကျွန်မလည်းတွေ့လို့တွေ့ညာဆိုပြီးကျွန်မမနက်ကတော့အဲ့ဒါရဲဆောင်ပြီးကျွန်မသွားတာဟုတ်ကဲ့အထက်ကိုဝင်ခွင့်ပြုလိုက်တယ်လေအဲ့ဒါနဲ့ကျွန်မလည်းမေးပြီးတော့ကျွန်မအထက်ဝင်သွားတယ်ဝင်သွားလိုက်တဲ့အချိန်မှာဘသူဘာကိစ္စရှိလို့လဲတဲ့ကျမထက်ထက်အောင်လည်းတွေ့ကျင်လို့လို့အဲ့လိုမျိုးပြောအမကဘလို့တော့လဲကျမသူ့အမေလို့အမကလည်းတမျိုးတော့မထင်ပါနဲ့တဲ့စကားပြောလို့တော့မရဘူးတဲ့အမဥပမာအစားအသောက်တို့ဝတ်စားတို့ပေးမယ်ဆိုလို့ရှိရင်တဲ့အဲ့ဒါတွေကိုလက်ခံနေတဲ့အဲ့ဒါနဲ့ကျမလည်းဒီအပြင်ဘက်ကိုထွက်ပြီးတော့ထမင်းရယ်ပဇွန်ကျော်လေးရယ်နောက်ပြီးတော့ကစွန်းရကျော်ရယ်ဝယ်ပြီးတော့အဲ့ဒါကျမကလေးကိုပေးတယ်နောက်အဝတ်အစားပေးတယ်နောက်တော့ခေါင်းကိုက်ရင်တောက်တဲ့ဈေးကိုပူရင်တောက်တဲ့ဈေးအလားလေးပါကျမပေးခဲ့တယ
်။သူ့ကိုမြင်ရောမြင်ခဲ့ရလားခင်ဗျ။
ဟုတ်ကဲ့သူ့ကိုကျမဘယ်မှာမြင်ရလဲဆိုတော့အချုပ်ခန်းထဲမှာမြင်ရတယ်။အကျမကလည်းမျက်လုံးတိတ်မကောင်းလေ။မျက်လုံးမကောင်းတော့သူတို့ကအပေါ်မှာမီးလုံးလေးတစ်လုံးတော့ထွန်းထားတယ်။ကျမလှမ်းမြင်လိုက်တဲ့အချိန်မှာအဲ့ဘေးနားမှာနှစ်ယောက်သုံးယောက်လောက်ထိုင်နေတာကိုတော့တွေ့တယ်။ဒါပေမဲ့ကျမရုပ်တော့တိတ်မကွဲဘူးပေါ့နော်။ကျမထက်ထက်အောင်လို့မေးလိုက်တဲ့အချိန်မှာကျမသမီးလေးကမတက်ရက်နေတာကိုကျမတွေ့လိုက်ရတယ်။စကားပြောလို့မရဘူးဆိုပေမဲ့ကျမသမီးကလှမ်းပြောတယ်အမေတဲ့သူဒီမှာရှိတယ်ပေါ့နော်ဘာမှစိတ်မပူပါနဲ့တဲ့အဆသအရာရာတဲ့အဆင်ပြေပါတယ်တဲ့အဲ့လိုတော့ပြောတယ်ဒါပေမဲ့ဟိုအတန်အနေထားမှဆိုလို့ရှိရင်သုံးပုံတစ်ပုံလောက်တော့ယော့နေတယ်အဲ့အနေထားမျိုးမှရှိတယ
်ဟိုအန်တီအောဘာများပြန်ပြောလိုက်သေးလဲခင်ဗျ
ကျမကပြန်ပြောလိုက်တယ်လေအိမ်အတွက်လည်းဘာမှမပူနဲ့သမီးကျမရေကိုဂယူစာဆိုပြီးတော့ကျမအဲ့လိုမျိုးပြန်ပြောခဲ့တယ်ကျမကလည်းကျမအောင်လေးဖြုတ်ပြီးမနေ့ဟိုကလှုပ်ပြီးသွားတာဟုတ်အလားနဲ့အဲ့ဒီဘန္နာမာဖီနဲ့ဟိုစပေါ့မြို့သားတယောက်ကကျမကိုမေးတယ်အမားနဲ့အမားကသာသမီဘယ်နှယောက်ရှိလဲ၃ယောက်ရှိတယ်လို့ तू ကအကြီးဆုံးလို့ तू ကျောင်းဘယ်နဲ့တန်းထိနေတယ်လဲ၁၀တန်းထိကျောင်းနေတာလို့အဲ့ဒါဒီနေ့ဆောင်မွက်ဖြေဖို့ပါကျမကလေးကအခုအခက်ခဲဖြစ်နေတာပေါ့ဆောင်မွက်ဖြေဖို့ကကတ်လာပြီးစာချက်ချိန်လည်းမရှိတော့ဘူးပေါ့နော်အဲ့ကလေးအတွက်နစ်နာတယ်လို့ကျမမိဘအတွက်လည်းနစ်နာတယ်လေဘာဖြစ်လို့ဆိုတော့ကျမကတနေ့ကုန်သူများသိမှအလုတ်သွားလုတ်ပြီးတော့ကျမသားသမီးကိုတိတ်ဖြစ်စေချင်လို့ကျမရုံးကန်ပြီးတော့ထားပေးနေတာ
ဘာအမှုနဲ့ဖမ်းထားတယ်ဘာလုပ်မယ်ဆိုတာကိုမေးကြည့်သေးလားခင်ဗျ
သူတို့အဲ့ဒါကိုလည်းတခွန်းမှမပြောကျမဒီကလေးကိုလို့ခေါ်လာတဲ့အချိန်နဲ့ဆက်ပြီးတော့ကျမရရဲစခန်းကိုဒါလိုက်ခေါ်လာလားလို့ကျမမေးလိုက်သေးတယ်အဲ့တစ်ချက်မေးတော့မဟုတ်ဘူးအမားတဲ့အခြားနေရာတွေရောက်ပြီးမှဒီကိုရောက်လာလားလေအဲ့ဒီလိုမျိုးတော့ပြောလိုက်တယ်ဘယ်နေရာဆိုတာတော့အတိအကျသူမပြော
အတော့အနေနဲ့ပေါ့ဒါနေ့တိုင်းသွားပြီးတော့တွေ့မဲ့တဘောပေါ့
နေ့တိုင်းတော့ကျမမသွားနိုင်ဘူးလေဘာဖြစ်လို့ဆိုတော့ကျမအမျိုးသားကလည်းတော်တော်ကျမကြီးမကောင်းကျမကြီးမကောင်းနောက်ကလေးကလည်းကြောင်းထက်ပဲရှိတယ်အဲ့ဒီအတွက်ကျမအိမ်မှာကျမတယောက်တည်းရုံးကန်လုံးနေမှကျမမိသားစုကစားဖို့အတွက်ကောကြောင်းအတွက်ကောအာယုံဘာကြီးကဘောင်းဆောင်အာလုံးရှင်းလို့ရတာအဒီနေ့တည့်ရအလုတ်ပြတ်သွားတော့ဒီနေ့တည့်ရအလုတ်ပြတ်သွားလဲဆိုအကိုကြီးရနေ့စားဖို့အတွက်ဘယ်လိုလုပ်မလဲဆိုတာကိုအုံနောက်ထဲထည့်ရပြီပေါ့အဲ့တဘောပေါ့
ဒါကတော့အဖန်းခံနေရတဲ့မတ်တက်တဲ့အောင်ရဲ့မိခင်ဒေါ်တန်းန်းဝင်းကပြောပြသွားတာပါခင်ဗျာ